ရခိုင်ပြည်နယ်တွင်းကလူခွင့်ရေးရှုပေါက်ခံရရတာတွင်ဒေသခံတွေဖန်စီစစ်ဆေးတာတွင်နဲ့ပတ်သက်ပြီးတော့တန်ကြားမှုတွေလုပ်ပေမဲ့တပ်ဆိုင်ရာတာဝန်ရှိသူတွေကဖြေရှင်းတာတွင်ရှိတဲ့အတွက်ဒေသခံတွေစိတ်ပြည့်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်တက်နိုင်ပါရခိုင်မြောက်ပိုင်းမင်းကြီးမြို့နယ်တွင်းကမင်းရွာကြေးရွာကနှစ်ယောက်နဲ့တင်မုံချောင်းကြေးရွာသားသုံးယောက်ဟာပြီးခဲ့တဲ့2020ခုနှ ာဥမြတ်ထွန်းကပြောပါတယ
်ပထမတော့ကတော့အဲဒီရောင်ကြောက်တော့တဲ့ဟာကျတော့လာပြီးတော့တိုင်တယ်တိုင်တဲ့ဟာကျတော့စုံစမ်းတယ်ဆိုပေမဲ့ဟိုအနေအဲ့နယ်ကိုပေါ်တော့မစုံစမ်းဘူးဘာအဲကာရီကရှင်ကိုပဲမင်းမြတ်လာပေါ့မင်းမြတ်ပြီးတော့ကာရီကရှင်ရဲ့ဖြတ်စုချက်ကိုယူပြီးတော့အဲ့မှာဒီမနက်ကမြေသားဒုက္ခရဲ့ကောင်းချင်တိုင်ထားတာတော့ရှိတယ်အဲအဲ့ဒီဟာလောက်ပဲဟိုတန်တဲ့သူ့ရောက်ကြတော့ဖုန်းနဲ့တော့လက်ဆက်တယ်လို့တွေ့လာခဲ့ပါဟိုဒီမှာပဲရုံးဒီဒီစစ်တွေမှာပဲလာပြီးတော့လာပါလို့ပြောလို့ရှိရင်သူကမလာနိုင်ဘူးအဲဒီမှာလေဒါအဲ့တော့အဲ့ဒီမှာပဲဟိုတွေ့တဲ့ခါကျတော့ပဲတွေ့ပြီးအဲ့ဒီပုံရလဲတွေ့တယ်သူကတည်းရလူကြီးရဲ့ကော်မရှင်ကတော့အဲ့ဒီနဘတလူပထမ2ရောင်းနဲ့ပတ်သက်လို့တင်ထားလာတဲ့ပတ်သက်တော့ဒီနေ့ချင်းလေးပါထုတ်ပြန်ကြမှာ
ရခိုင်မြောက်ပိုင်းမှာလုခွင့်ရရှုဖို့ခံနေရတာတွေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်လွှတ်တော်မှာအစိုးတင်သွင်းခဲ့ပေမဲ့လည်းအစိုးရကကောင်တွေပေါ်ဆောင်ရွက်ပေးတာမရှိဘူးလို့မင်းပြမျိုးနေပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှသိမ့်အောင်ကပြောပါတယ
်။ဘယ်လိုဒီလုခွင့်ရကစနေပတ်သက်လို့တို့ခံပြည်နယ်လွှတ်တော်မှာသာရပ်စီပန်တို့ပြုတယ်ဒါမှဒီလုခွင့်ရနဲ့ပတ်သက်ပြီးတော့ဆက်ခံရတဲ့ပိုင်းတော့မဟုတ်ဘူးဒီခါစီစောင်းတော်တာတွေစစ်စနေပတ်သက်ပြီးတော့ဥပဒေနဲ့အငင်ဆောင်ရွက်ဖို့တံတရားနဲ့ဖက်စီတာတွေပြီးတော့ဖြည့်စီတဲ့အခါမှာဥပဒေနဲ့အငင်ဆက်စီဖို့အဲ့ဒီအပိုင်းတို့တော့တွတ်တော်မှာအစတံပန်းခဲ့တာရှိတယ်အဲဆွေးနွေးခဲ့တာလည်းရှိတယ်ကျွန်တော်တို့လည်းဆွေးနွေးခဲ့တယ်ဒါပေမဲ့အဲ့ဒီဆိုတာလွတ်တော်မှာအတည်ပြုတယ်သစိုးတရားဆွေးရဘက်ကအဲ့ဒီအပေါ်မှာဆောင်ရွက်တာတော့မတွေ့ရဘူ
းလက်ရှိချင်းဒီရခိုင်မြောက်ပိုင်းကမြို့နယ်တချို့မှာအင်တာနက်လူမှုကွန်ရက်တွေလည်းပိတ်ထားတာကြောင့်နေစဉ်ဖြစ်ပျက်နေတဲ့ဖြစ်ပျက်တွေကိုဖော်ထုတ်ဖို့ခက်ခဲတယ်လို့လူကိုယ်တိုင်တော်ရောက်စုံစမ်းဖို့အတွက်လည်းအခက်အခဲပေါင်းများစွာရှိတယ်လို့ဦးလှသိမ့်အောင်ကပြောပါတယ
်ဆွေးကြောင်တော့ကျွန်တော်တို့ဒီအခုဆိုရအင်တာနက်တွေပိုက်ထားတဲ့အတွက်လေကျွန်တော်တို့ information တွေသိကြတဲ့ခိုင်မာတဲ့ information တွေမရတဲ့အပိုင်းတွေရှိတယ်အဲ့ဒါကိုကျွန်တော်တို့ကိုယ်တိုင်ကလည်းအဲ့ဒီနေမျိုးကိုဆန့်ပြီးတော့သွားတဲ့သွားဖို့ဆိုတာကလည်းဒီနေ့အခက်အခဲပေါင်းများစွာရှိတယ်ဆက်စည်တာတွေရှိတယ်ဒီမှာသွားကမ်းပြူတာတွေအများကြီးရှိတဲ့အနေအထားတွေလည်းရှိတယ်ဒါကြောင့်ကျွန်တော်တို့ဒီခါပြည်နယ်တွေမှာအင်တာနက်ကဖွင့်ပေးမယ်ဆိုရင်အဲ့ဒီဒေသမှာဖြစ်ပျက်ခဲ့တဲ့ဖြစ်ပျက်တွေကိုအဲ့ဒီဒေသကလူတွေကဒီနေ့တစ်ပြေးညီ social media တွေကိုတန်နိုင်ခဲ့မယ်ဆိုရင်မပြေမပြေဖြစ်တဲ့အနေအထားတွေတရားတစ်ဖက်ကတစ်ဖက်ရိုးနေရိုးပြီးတော့ဆန့်နေကြတဲ့အပိုင်းတွေကိုဒီလိုအချင်းချင်းမျိုးတွေကိုဟိုဖြစ်ချက်ပေးနိုင်မယ်လို့တော့ကျွန်တော်ထင်တယ
်လက်ရှိရှင်ဒီရခိုင်မြောက်ပိုင်းနဲ့ရှင်းပြည်နယ်ပလောင်မြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်နေပါတယ်အဲအဲရခိုင်လက်နက်ကင်ဖွဲ့ကိုစိုးရွားကကြံဖက်ဖွဲ့ဖြစ်တတ်မှတ်ပြီးတဲ့နောက်ပိုင်းမှာအဲဖွဲ့ဟာကြံဖက်လုပ်ရက်တွေကိုပို့ပြီးတော့လှုပ်ဆောင်လာတယ်လို့တပ်မတော်ဖွဲ့ကပြောဆိုထားတာတွေလည်းရှိနေပါတယ်စီရေးတင်းမှနေတဲ့ရခိုင်ပြည်နယ်တွေမှာနေအိမ်တွေမိရှုခံရတာတွေဒေသခံတွေဖမ်းဆီးတပ်ဖြတ်ခံရတာတွေများပြားရှိနေတာကြောင့်အဲ့ဒီဖြစ်စဉ်မှန်တွေကိုဖော်ထုတ်ပေးဖို့အတွက်လည်းနိုင်ငံတကာပါဝင်လူခွင့်ရေးဖွဲ့တွေကလည်းတိုက်တွန်းတောင်းဆိုနေပါတယ်ကျွန်တော်တက်နိုင်စစ်တွေကလည်းတည်ငြိမ်ပေးပို့ထားပါတယ်